Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇူလိုင်လ3ရက်တနင်္လာနေ့ညပိုင်း 9:30 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2455နဲ့လိုင်းလမီတာ190ကနေတိုက်ရိုက်ချိုးလွင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတွေ့ကြညာပေးသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဒီကနေ့မှဒီဥရောပသုံးနိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့ဂျာမနီပြင်သစ်အီတလီခေါင်းဆောင်တွေနဲ့ဖုန်းဆက်သွယ်စကားပြောဖို့ရှိပါတယ်။နောက်ဒီထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းလုပ်သားတွေတောင်းနဲ့ချီပြီးတော့သူတို့နေရင်းနိုင်ငံတွေကိုပြန်သွားနေကြပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ကြီး
။ကောင်းပါပြီရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်သတင်းမှကြားဖို့ရှိကရှိရာကတော့
This is a long scheduled visit by the High Commissioner to Myanmar to look at a whole range of issues. On the one hand,
UNHCR ရဲ့အာရှဒေသပြောခွင့်ရသူပါရှင်အပြည့်စုံကိုတော့မကြာခင်သင်ပြတော့မှာပါ။ဒါအပြင်လက်ရှိမြန်မာငွေကြေးလုပ်ငန်းစဉ်ဟာအပြည့်ရစာချုပ် NCA လမ်းကြောင်းနဲ့လွှဲချုပ်နေတယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကဝေဖန်လိုက်တဲ့သတင်း။အိန္ဒိယမြန်မာနယ်စပ်စကိုင်းတိုင်းဒေသကြီးတမွမျိုးနယ်အတွင်းမှာခုအောင်းနေတဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေရှင်းလင်းရင်းနဲ့ပတ်သက်လို့အမျိုးရာလွှတ်တော်မှမင်းမြန်တဲ့သတင်းတွေကိုတင်ပြတော့မှာပါ။ဒုတိယပိုင်းနိုင်ရောမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုကောင်းအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမဟာမိတ်ဥရောပသုံးနိုင်ငံဖြစ်တဲ့ဂျာမနီ၊ပြင်သစ်၊အီတလီခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောမယ်လို့ဆိုပါတယ်ဂျာမနီနိုင်ငံဟမ်ဘတ်မှာဒီသတင်းပတ်နောက်ပိုင်းကျင်းပမဲ့ကမ္ဘာခေါင်းဆောင်တွေရဲ့စီးပွားရေးဆိုင်ရာထိပ်သီးညီလာခံတက်ရောက်ဖို့ခရီးမစတင်ခင်မှာအခုလိုစကားပြောမယ်အကြောင်း Twitter မှာဒီမနေ့ရေးသားထားပါတယ်ဒါပေမဲ့လည်းဂျာမနီဝန်ကြီးချုပ်အန်ဂလာ မာကဲလ်ကပြင်သစ်သမ္မတအီမနီယယ်မက်ခရွန်အီတလီဝန်ကြီးချုပ်ပေါလို ဂျန်တီလိုနီနဲ့ဘာတွေပြောမလဲဆိုတာကိုတော့ဒီအသေးစိတ်ဖော်ပြမထားပါဘူး G20 ထိပ်သီးအစည်းအဝေးပွဲအတွင်းကမ္ဘာတစ်လုံးအကြမ်းဖက်ဝါဒကိုဆက်လက်နှိမ်နှင်းသွားရေးကိစ္စတွေမှာခေါင်းဆောင်တွေအနေနဲ့သဘောတူညီမှုရနိုင်ပေမဲ့တခြားကိစ္စတွေမှာတော့သဘောထားကွဲလွဲနိုင်တယ်လို့ဂျာမနီဝန်ကြီးချုပ်မာကက်ကပြောထားပါတယ်တနင်္ဂနွေနေ့ကတော့သမ္မတထရမ့်မှာတရုတ်သမ္မတရှီဂျင်ပင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်သမ္မတရှီဂျင်ပင်ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေတို့နဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးထားမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်ဖြစ်လာရတဲ့ချိန်ချောက်မှုတွေကိုဆွေးနွေးခဲ့တာပါ။အမေရိကန်သမ္မတထရန့်ကမြောက်ကိုရီးယားရဲ့ပေတင်းကဒုံးကျည်အစီအစဉ်ရဲ့ချိန်ချောက်မှုကိုအလေးပေးဆွေးနွေးခဲ့ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးစလုံးရဲ့ပိုင်းဖြတ်ချက်ကိုထပ်ပြီးတော့အခိုင်အမာပြောဆိုခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျူရောကပြောပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးအပေါ်မှာအပြုသဘောမဆောင်တဲ့လုပ်ရက်တွေကြောင့်တရားမှုရှိနေတယ်လို့တရုတ်သမ္မတရှီကအမေရိကန်သမ္မတကိုပြောဆိုခဲ့တယ်ဆိုပြီးလည်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်တရုတ်တနိုင်ငံတည်းမူအရထိုင်ဝမ်နဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုအမေရိကန်သမ္မတအနေနဲ့တင့်လျော်အောင်ကင်တွယ်လှုပ်ဆောင်မယ်လို့မျှော်လင့်တဲ့အကြောင်းလည်းတရုတ်သမ္မတကပြောဆိုခဲ့တယ်ဆိုပြီးဖော်ပြပါတယ်ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့ဒစိမ့်တစ်ပိုင်းဆိုတာကိုအမေရိကန်ပြည်ထောင်စုဘက်က1989ခုနှစ်ကတည်းကတရားဝင်အသိအမှတ်ပြုခဲ့တာပါပြီးခဲ့တဲ့သတင်းပတ်မှာတော့အမေရိကန်ကထိုင်ဝမ်ကိုဒေါ်လာ 1.4 ဘီလီယံပိုးလက်နက်ရောင်းချဖို့အတည်ပြုခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်အာဘေနဲ့ဆွေးနွေးတာမှာတော့မြောက်ကိုရီးယားအပေါ်ပိုပြီးဖိအားပေးဖို့နောက်မြောက်ကိုရီးယားရဲ့ချင်းချမှုတွေလောက်ရတွေကိုအစင်သင့်တုံ့ပြန်နိုင်ဖို့အရေးတွေမှာခေါင်းဆောင်နှစ်ဦးတို့တသဘောတည်းရှိခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျူရောကပြောဆိုပါတယ်ရှင်
စီးရီးယားနိုင်ငံမြို့တော်မှာတနင်္ဂနွေနေ့ကအထူးကံကာဗွန်ကွဲတိုက်ခိုက်မှုကြောင့်လူ18ဦးတက်မနေတည်ဆုံးပြီးဒရာဇင်လောက်တန်အားရသွားတယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနနဲ့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ကပြောပါရတယ်။ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့ IS အစွန်းရောက်အဖွဲ့နဲ့အကြမ်းဖက်သမားတွေဟာဒမတ်စကတ်မြို့တော်ကိုပြစ်မှတ်ထားတိုက်ခိုက်လေးရှိပါရတယ်။စီးရီးယားလူမျိုးရေးတပ်ဖွဲ့တွေကအထူးကံကာဗွန်ခွဲသူ3ဦးကိုနောက်ရောင်ခံလိုက်ခဲ့တာမှဒီနှစ်ဦးကိုတော့မြို့ထဲမှာမီအချိန်မီတားဆီးနိုင်ခဲ့တယ်လို့ပြောပါရယ်အစိုးရရုပ်ကံမှာတော့မီးလောင်နေတဲ့ယင်အနည်းဆုံး2စီးနဲ့အပြက်စီးပိုင်းစတွေကိုလေစိတ်တွားရလမ်းတစ်လျှောက်မှာတွေ့နေရပါတယ်တတိယတဦးကိုတော့ဒီလုံယုံကြီးတပ်ဖွဲ့တွေလက်ကလွတ်အောင်ရှောင်နိုင်ခဲ့ပြီးသူ့ကိုဝိုင်းမိခဲ့တဲ့တီဟီရာရင်းပြင်အရောက်မှာဘုံကိုဖောက်ခွဲခဲ့တာဖြစ်ပါတယ်စီးရီးယားဒေသစီမံခန့်ခွဲရေးဌာနဝန်ကြီးဟူစိန်မက်ကလော့ဖ်ကတော့လူအများပြားအစုလိုက်အပြုံလိုက်တိုက်ဆုံးစေမဲ့ဘုံကွဲလုချင်မှုကျန်စီမှုကိုဖော်ထုတ်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုလို့ပြောပါရယ်မွတ်စလင်တွေရဲ့ရမနန်ဥပုလပြီးအလုတ်အကင်တွေပြန်လဲစတင်လိုက်တဲ့ပထမဆုံးနေ့မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါသမရဘရှာ သမရပရှောင်းအဲအာဆက်နေထိုင်တဲ့ဒမတ်စကတ်မြို့တော်မှာအခုလိုတိုက်ခိုက်မှုမျိုးတိတ်ဖြစ်လေဖြစ်တာမရှိဘဲဒါဟာဆိုရင်မလနောက်ပိုင်းအဆိုးရွားဆုံးထိခိုက်ဆုံးရှုံးမှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အာရဆော်ဘာမြပြောင်စု UAE ရဲ့မြို့တော်အဘူဒါဘီကနေအမေရိကန်ကိုတိုက်ရိုက်ပြန်တက်တဲ့လင်းရင်ခီးစင်တွေမှာလိုက်ပါစီနေချသူခီးသည်တွေအနေနဲ့ laptop ကွန်ပျူတာတွေကိုယ်နဲ့တပါတဲ့တဲဆောင်ခွင့်ကန့်သက်ချက်ကိုအမေရိကန်ဘက်ကမနစ်တနင်္ဂနွေနေ့မှာရုပ်သိမ်းပါတယ် UAE အမျိုးသားလေချောင်းလိုင်း Etihad ကလုံခြုံရေးအစီအမံတွေကိုပို့ပြီးတင်းတင်းကြပ်ကြပ်ချင်းတုံဆောင်ရွက်လာပြီးနောက်မှာအမေရိကန်ဘက်ကကန့်သက်ချက်ကိုဖေရှားတာဖြစ်ပါတယ်အချမ်းဖက်ဝါဒီတွေကကွန်ပျူတာဒီတဲမှာဘုံနေထက်တဲလာနိုင်တယ်လို့အမေရိကန်ယာရှိတွေကစိုးရိမ်ခဲ့ကြပြီးအရှေ့လေပိုင်း၄စိတ်၁၀ခုကနေအမေရိကန်ပြည်တော်စုကိုဓာတ်ရိုက်ပြန်တန်းတဲ့လင်းရင်ခီးစင်တွေမှာပြီးခဲ့တဲ့မတ်လကစလို့အခုလိုတားမြစ်ပိတ်ပင်တာဖြစ်ပါတယ်အဘူဒါဘီကနေအမေရိကန်ပြည်တော်စုကိုသတင်းတပတ်မှာခီးစင်၄၅ခုပြန်တန်းနေတဲ့အီတီဟတ်ကတော့အခုဆော်ရွက်ချက်အပေါ်မှာကြိုးဆိုပါတယ်လေချောင်းလိုင်းဘက်ကလုံခြုံရေးဆိုင်ရာလှုပ်ထုံလုံနေတဲ့နဲ့ပတ်သက်ပြီးအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူးဒါပေမဲ့ဒီဆော်ရွက်ချက်အပေါ်မှာအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးကချီးကျူးပြောဆိုပြီးပြည်ရင်းပြည်ပါလေချောင်းလိုင်းတွေလည်းလိုက်ပါဆော်ရွက်နိုင်မဲ့လုံကြီးလုံဟန်သည့်ဖြစ်တယ်လို့ပြောပါတယ်ဂျော်ဒန်၊ကူဝိတ်၊အီဂျစ်၊တူရကီ၊ဆာဒီအာရေဗီယာ၊မော်ရိုကိုကာတာနဲ့ဒူဘိုင်းလေဆိပ်တို့ကနေအမေရိကန်ပြည်တော်စုကိုတိုက်ရိုက်ပြန်တန်းတဲ့လေရင်ခီးစဉ်တွေမှာတော့ကန့်သက်ချက်ကိုဆက်ပြီးကျင့်သုံးနေပါလေရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဖလိုင်းဒိုမီတာ24 kHz 1239ဖလိုင်းဒိုမီတာ25 kHz 11965ဖလိုင်းဒိုမီတာ32 kHz 9323ဖလိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာဖလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာမြန်မာနိုင်ငံသားအများပြားပါဝင်တဲ့ဒီရွှေပြောင်းလုပ်သားတောင်းတဲ့ချီအားထိုင်းနိုင်ငံကနေသူတို့နေရေးနိုင်ငံတွေကိုပြန်သွားနေကြပြီလို့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကဒီကနေ့တနင်္လာနေ့မှာပြောကြားလိုက်ပါတယ်ထိုင်းစစ်ဆေးရကနိုင်ငံသားအလုပ်သမားများဆိုင်ရာစီမင်းစည်းကမ်းဥပဒေတည်ရက်ကိုချမှတ်လိုက်ပြီးတဲ့နောက်ရွှေပြောင်းအလုပ်သမားအတိုင်းဝန်ကြားစိုးရင်ချောင်းရမှုတွေဖြစ်လာပြီးတော့အခုလိုပြန်လည်ထွက်ခွာနေကြတာပါဇွန်လ23ရက်နေ့ကနေ28ရက်နေ့အကြာပြန်ထွက်သွားကြတဲ့အလုပ်သမား6000နီးပါးရှိခဲ့ပြီးအဲ့လိုနေရပြန်နဲ့ပြန်ထွက်သွားကြသူအရေအတွက်ပိုးပြီးတော့တိုးလာနေတယ်လို့လည်းလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာအလုပ်ကျဲလုပ်ကိုင်နေတဲ့တန်းနဲ့ချီတဲ့အလုပ်သမားတွေကဒီစီးရဲတဲ့အိမ်ကြီးချင်းမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကနေလာတဲ့အလုပ်သမားတွေပါနိုင်ငံသားအလုပ်သမားတွေဟာဒေါ်လာဘီလီယံနဲ့ချီဝင်ငွေရနေတဲ့ဒီပင်လယ်စာစီးပွားရေးလုပ်ငန်းမှာလုပ်ကင်နေကြတာပါနိုင်ငံသားများစီမံခန့်ခွဲရေးဥပဒေတည်ထဲမှာအလုပ်လုပ်ခွင့်အမှတ်ပုံတင်အထောက်အထားမရှိတဲ့နိုင်ငံသားအလုပ်သမားတွေကိုခံထားတဲ့အလို့ရှင်တွေအနေနဲ့ဒေါ်လာ2000 3000ကျော်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ8သိန်းတန်ငွေပေးဆောင်မှာပါအခုလိုအလုပ်သမားအလုံးအရင်ပြတ်ထွက်သွားကြတာဟာထိုင်းနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်တာကြောင့်ဒီအစ်စ်ထုတ်ပြန်လိုက်တဲ့ဥပဒေကိုရပ်ပေါင်း120ထပ်မံဆိုင်ငံ့ပေးထားမယ်လို့ထိုင်းစစ်အစိုးရကဒီလွန်ခဲ့တဲ့တောက်ကြာနေ့ဇွန်လ30ရက်နေ့မှာပြောဆိုထားပါတယ်ခင်ဗျာ
အာရှဒေသကအစိုးရ3ခုလိုကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောက်ပြုတ်ပင်လယ်ပြင်အတွင်းကကျုံးငယ်လေးနဲ့ရေမိုင်း12မိုင်အတွင်းကနေအမေရိကန်ရေတပ်ဖြတ်သိမ်းမှုတစ်စင်ခုံမောင်းပါတယ်ကျေးထိုင်ဝမ်နဲ့ဗီယက်နမ်တို့ကြား Triton ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားနေကြတာဖြစ်ပါတယ်။ American သင်္ဘော USS Stratton ကကျူးကျော်ဝင်ရောက်တယ်လို့ဆွတ်ဆွဲပြီးမနစ်တနင်္ဂနွေနေ့မှာတော့အဲ့ဒီဒေသမှာတရုတ်ဘက်ကစစ်ရဲရင်တွေနဲ့တိုက်ရိုက်လေယာဉ်နှစ်စင်းကိုချထားခဲ့ပါတယ်။ American ရေတပ်ရဲ့ USS Stratton ကအငင်းပွားနေတဲ့ရေပြင်အတွင်းမှာလွတ်လပ်စွာရေချောင်းသွားလာခွင့်ကိုကျင့်သုံးတဲ့အနေနဲ့အကန့်အသတ်နဲ့ဖြတ်တန်းသွားလာခွင့်ကိုကျင့်သုံးပြီးပုံမှန်ခုံမောင်းခဲ့တာပါဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတို့ကပြောပါတယ်။ကျုပ်နိုင်ငံသားရေးဌာနပြောခွင့်ရလူခန်းကတော့အမေရိကန်ရဲ့ဆောင်ရွက်ချက်ကစိုးရိမ်ပွဲကောင်းတဲ့နိုင်ငံရေးစစ်ရေးအရာရန်စမှုဖြစ်တယ်လို့ကြေညာချက်မှာပြောဆိုပြီးအခုလိုဆောင်ရွက်တာဟာဆိုရင်တရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်ပြီးတရုတ်ရဲ့လုံခြုံရေးကိုချင်းချောက်တာလို့လည်းပြောပါတယ်။ကျုပ်ရဲ့ရေမိုင်း12မိုင်အကွာအဝေးအတွင်းကနေအမေရိကန်ဖြတ်သိမ်းမှုခုံမောင်းခဲ့တာဟာဆိုရင်နယ်မြေပိုင်ဆိုင်မှုဆိုင်ရာတစ်ဖက်သက်ပြောဆိုချက်ကိုအမေရိကန်ဘက်ကအတိအမှန်မပြုဘူးဆိုတာကိုရည်ညွှန်းတာဖြစ်တယ်ဆိုပြီးအနာပိုင်တို့ကပြောဆိုကြပါတယ်ရှင
်။ကယ်ဆယ်ရေးလုပ်သား၄ဦးနဲ့ရေတပ်အရာရှိ၄ဦးတင်ဆောင်လာတဲ့ရဟတ်ယာဉ်ပစ်ကြခဲ့တာကြောင့်အဲ့ဒီရဟတ်ယာဉ်ပေါ်ပါသူအလုံးသေဆုံးသွားတယ်လို့အင်ဒိုနီးရှားအနာပိုင်တွေကဒီနေ့သတင်းလာနေမှာပြောကြားလိုက်ပါတယ်။မိတော်ပေါက်ခွဲတာကြောင့်ဒေသခံတွေကိုကူညီကယ်ဆယ်ဖို့တောင်းရောက်စင်မှာအလဲဂျာဗာပြည်နယ်ထမန်ကန်ဒေတာရင်းကတောက်ဆောင်တစ်ခုပေါ်မှာတနင်္ဂနွေနေ့ကရဟတ်ယာဉ်ပြတ်ကျခဲ့တာပါအ အခုခါမှာတည်ဆုံသွားသူတွေအားလုံးရဲ့ရုပ်အလောင်းကိုတွေ့ရှိထားတယ်လို့အင်ဒိုနီးရှားကယ်ဆယ်ရေးနဲ့ရှာဖွေရေးအေဂျင်စီကပြောပါတယ်ဒီအန်ကုန်းမြင့်မြင့်ဒေတာမှာမနစ်တနင်္ဂနွေနေ့ကမီးတောင်ပောက်ခဲ့တာကြောင့်ချော်ရည်ရွေပြားရီနဲ့ရှွံ့နေရအမြင့်မီတာ50ခန့်အထိပန်းထွက်ခဲ့ပြီးလူ9ဦးထက်မနစ်ဒဏ်ရာရသွားပါတယ်ဒီအန်ကုန်းမြင့်မြင့်မှာဆိုရင်ဒီခီးသွားတွေလာရောက်ကြည့်ရှုလို့ရှိရဲ900စုကထိန်သူဖျားကြောင်းအများပြားရှိပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ရွေးကောက်ပွဲမှာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေရဲ့ Liberal Democratic Party LDP ကအကြီးအကျယ်ရှုံးနိမ့်ခဲ့ရပြီးနောက်မှာတော့ယုံကြည်မှုပြန်ရအောင်ဆောင်ရွက်မယ်လို့ဝန်ကြီးချုပ်ကကတိပြုပြောဆိုလိုက်ပါတယ်တို့ကြောင့်မြို့တော်အုပ်ချုပ်ရေးအဖွဲ့မှာ LDP ပါတီကအရင်58နေရာကိုချုပ်ကင်ထားနိုင်ရကနေအခုတော့အဖွဲ့အသစ်မှာ23နေရာလောက်ပဲရတော့မယ်လို့ခန့်မှန်းထားပါတယ်။တို့ကြောင့်အုပ်ချုပ်ရေးမှူးယူရီကိုကိုအီးကေရဲ့ Tokyo Citizens First Party နဲ့မဟာမိတ်တွေကတော့အုပ်ချုပ်ရေးအဖွဲ့ဝင်128နေရာတဲကအနည်းဆုံး82နေရာလောက်အနိုင်ရဖို့ရှိပါတယ်။တို့ကြောင့်ရွေးကောက်ပွဲကမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီးကဲအပေါ်မှာထက်အရှုပ်တော်ပုံကြောင့်အခက်ကြုံနေရတဲ့ဝင်ကြီးချုပ်အာဘေအပေါ်လူမှုသဘောထားဆန္ဒကိုပို့ပြီးတော့ထင်ဟပ်စေတယ်လို့ဂျပန်နိုင်ငံရဲ့သုံးသပ်သူတို့ကပြောပါတယ်အထူးစီးပွားရေးဆောင်မှာမိတ်ဆွေတဦးရဲ့တရစ္ဆာဆေးကုသရေးကြောင်းတကြောင်ဖွင့်လှစ်ခွင့်ရရေးဝင်ကြီးချုပ်ကသူ့ရဲ့ဩစာကိုအသုံးချခဲ့တယ်လို့ဆွဆွဲခံခဲ့ရတာပါဂျပန်အစိုးရမှဒီလိုကိစ္စမျိုးကဖြစ်လေဖြစ်တာသိမရှိပါဘူးဂျပန်နိုင်ငံတွင်တခြားဒေသတွေနဲ့မတူညီပဲအထူးစီးပွားရေးဆောင်ကစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာတရားဥပဒေတွေနဲ့စီမံခန့်ခွဲတာဖြစ်ပါတယ်။2012ခုနှစ်ကတည်းကဝန်ကြီးချုပ်ရာဒူးကိုရယူထားပြီးလူကြိုက်များတဲ့ဝန်ကြီးချုပ်အာဘေကတော့ဆွဆွဲချက်တွေအလုံးကိုညှင်းဆန်ပေးမယ်လေ။ဒီဆွဆွဲချက်တွေကြောင့်သူ့အပေါ်လူကြိုက်များမှုကိုအထိနာစေပါတယ်ရှင်။
sorry ဦးဆောင်တဲ့မဟာမိတ်တွေကသူတို့တောင်းဆိုထားတဲ့အချက်တွေကိုကာတာနိုင်ငံအနေနဲ့လက်လျော့ပေးဖို့နောက်ဆုံးသတ်မှတ်ထားခြင်းတဲ့48နာရီထပ်တိုးအချိန်ပေးလိုက်ပါတယ်ကာတာနဲ့ပင်လယ်ကွေ့အာရဗ်နိုင်ငံတွေကြားဖြစ်ပွားနေတဲ့ပြည်ပခါတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ကုဝဲနိုင်ငံကကြားဝင်ညှိနှိုင်းပေးနေပြီးကာတာနိုင်ငံအနေနဲ့အချိန်ထပ်ယူပြီးတော့စဉ်းစားနိုင်အောင်အချိန်တိုးပေးဖို့တနင်္ဂနွေနေ့ကဒီကုဝဲနိုင်ငံကကြားဝင်တောင်းဆိုပေးခဲ့တာပါSaudi Arabia ဘက်ကအခုလိုတောင်းဆိုမှုကိုလက်ခံပြီးတော့ဒီတနင်္လာနေ့ကုန်တဲ့အထိအချိန်ထပ်တိုးပေးလိုက်တယ်လို့ကူဝိတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှကြေညာချက်ထုတ်ပြန်ပါတယ်။ကာတာနိုင်ငံဟာအီရန်နဲ့ကုလူဆက်ဆံမှုတွေရှိသလိုအကြမ်းဖက်ဝါရဇွဲတက်ခဲမှုတွေကိုကူညီအားပေးနေတဲ့နိုင်ငံဖြစ်သက်မှပြီးပင်လယ်ကွေ့အာရဗ်နိုင်ငံတွေဖြစ်တဲ့ Saudi Arabia, UAE, Bahrain, Egypt နိုင်ငံတွေကတန်တမာဆက်ဆံရေးဖျက်တောက်တာတွေနဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုရဆိုင်ပြီးပြီးဇွန်လ9ရက်နေ့ကဆက်လို့ပိတ်ဆို့တံခတ်အရေးယူခဲ့ပါတယ်။ကာတာနိုင်ငံကတော့အခုလိုဆွဆွဲချက်ဟာအခြေမြစ်မရှိဘူးလို့ညင်းချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မတင်ရေးထိုက်တို့ကတင်ပြသွားတာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မြန်လား burmese.voanews.com နဲ့ Facebook ဆက်မြန်လားဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီဟာဒီရက်ပိုင်းမြန်မာနိုင်ငံကိုရောက်ရှိနေပြီးဒီကနေ့မှာတော့ရခိုင်ပြည်နယ်ရင်းကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းစုံစမ်းမေးမြန်းထားတဲ့မခင်ဖြူတွေကအပြည့်အစုံပြောပြပေးပါမယ်ရှင်
။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီဟာမနေ့ကတနင်္ဂနွေနေ့ကစလို့ရခိုင်ပြည်နယ်ကို၃ရက်ကြာရောက်ရှိနေတာပါ။ရခိုင်ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအရေးကိုယ်တိုင်သွားရောက်လေ့လာပြီးတော့ဖြေရှင်းကင်တွယ်နိုင်ဖို့အတွက်ကုလသမဂ္ဂမဟာမင်းကြီးဂရန်တီအခုလိုမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့ UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Chan ကပြောပါတယ
်Well, this is a long scheduled visit by the High Commissioner to Myanmar to look at a whole range of issues.
အခုခီးစဉ်ကတော့မြန်မာနိုင်ငံတွင်းကဒုက္ခသည်တွေနဲ့ပတ်သက်တဲ့ကိစ္စရပ်အတော်များများကိုတွားရောက်လေ့လာဖို့အတွက်အချိန်အတော်ကြာကလေးကစီစဉ်ခဲ့တဲ့ခီးစဉ်မှာရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့နိုင်ငံအရှိတောင်ဘက်ခြမ်းကဒေသတွေအပါအဝင်မြန်မာနိုင်ငံနေရာအတော်များများမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့အခြေအနေကိုတွားရောက်လေ့လာနေတာဖြစ်ပါတယ်ဒါအပြင်နိုင်ငံတွင်းကတချို့လူမှုအဖွဲ့အစည်းတွေရဲ့နိုင်ငံသားဖြစ်မှုဆိုင်ရာကိစ္စအဲ့ဒီနောက်ဒေသတွင်းမှာကြုံရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းကင်တွယ်နိုင်မလဲဆိုတာနီးလန်းရှာဖွေသွားနိုင်ဖို့အတွက်ဖြစ်ပါတယ်
တော့ရကြရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတော့အရင်ကအကြမ်းဖက်ပြည်ပခါတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွေကိုတွားရောက်ပြီးဒီစစ်တွေမျိုးအပြင်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံပါတယ် ဒီကနေ့မောင်တော်မျိုးကိုရောက်ရှိနေချိန်မှာတော့ UNHCR ကကူညီဆောင်ရွက်ပေးနေတဲ့ရင်းရဲစွာအထူးရှင်တွဲနေထိုင်ရေးအစီအစဉ်မှာပါဝင်ကြတဲ့အဲ့ဒီဒေသကရခိုင်နဲ့မွတ်စလင်အသိုင်းအဝိုင်းတစ်ခုစလုံးကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ Vivian Tan ကပြောပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကိုင်စစ်ပွဲတွေနဲ့အကြမ်းဖက်ပြည်ပခန့်တွေကြောင့်နေဆက်ဖြတ်ကျော်ထွက်ပြေးနေကြတဲ့မြန်မာဒုက္ခသည်တွေကိုလက်ခံကူညီထားရတဲ့အင်းကြီးနိုင်ငံတွေကိုလည်းဒီမြန်မာနိုင်ငံခီးစဉ်ပြည်ရနဲ့ UNHCR မဟာမင်းကြီး Grandi တွားရောက်ဆွေးနွေးဖို့ရှိတဲ့အကြောင်း Vivian Tan ကပြောပါတယ်။
In Thailand, we will discuss the Myanmar refugees in the 9 border camps in Thailand.
ထိုင်းနိုင်ငံခီးစဉ်အတွင်းမှာတော့နေဆက်ဒုက္ခသည်စခန်း9ခုမှာနေထိုင်နေကြတဲ့မြန်မာဒုက္ခသည်တွေအရေးကိုဆွေးနွေးမှာပါ။ဘင်္ဂလားဒေ့ရှ်ခီးစဉ်ကလည်းဒီလိုဒုက္ခသည်အရေးဆွေးနွေးဖို့ပါပဲ။
ဒီလ6ရက်နေ့အထိမြန်မာနိုင်ငံမှာရှိနေတဲ့သူရဲ့ခီးစဉ်အတွင်းလက်နက်ကိုင်ပြပခါတွေရှိနေစေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်တွေကိုတော့မဟာမင်းကြီး Grandi တွားရောက်မှာမဟုတ်ဘူးလို့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Tan ကပြောသွားပါတယ်။ဒါပေမဲ့နေပြည်တော်နဲ့ရန်ကုန်မြို့တွေကိုရောက်မှာဖြစ်ပြီးတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်မြန်မာဆုရတာဝန်ရှိသူတို့ချို့နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပါတယ်ရှင်
။မခင်ဖြူရေးတင်ပြတော်တော့ပါရှင်။အခုတော့အပြည့်ရစာချုပ် NCA ဆိုင်ရာသတင်းဖက်လက်ရအောင်ပါ။လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ NCA လမ်းကြောင်းနဲ့လွှဲချော်နေတယ်လို့တနင်္ဂနွေလုံးအပြည့်ရစဲရေးစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကဝေဖန်လိုက်ပါတယ်။ NCA လက်မှတ်ထိုးထားတဲ့အဖွဲ့ရှိဖွဲ့ဟာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ဆန်းစစ်ခဲ့ကြပြီးတဲ့နောက်အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါ။ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းက NCA အပါအဝင်နိုင်ငံရေးမူပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ်။ VOA သတင်းထောက်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ပါတနင်္ဂနွေလုံးပြည်ကတိုက်ခတ်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးသူထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းရှစ်ဖွဲ့ရဲ့ငင်းချင်ရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSC ရဲ့အစည်းအဝေးကိုဇွန်လ28ရက်နေ့ကနေဇူလိုင်လ2ရက်နေ့ထိထိုင်းနိုင်ငံချင်းမာမြို့မှာပြုလုပ်ခဲ့တာပါလက်ရှိငင်းချင်ရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ပြီးလက်ရှိအစိုးရဖော်ဆောင်နေတဲ့ငင်းချင်ရေးလုပ်ငန်းစဉ်ဟာ NCA လမ်းကြောင်းနဲ့တွေ့ပြီးနေတယ်လို့ငင်းချင်ရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSC ရဲ့ပြောရေးဆိုခွင့်ရှိသူကုစင်ယုံကပြောပါတယ်
ဒီနေ့ကျင်းပနေသေးတဲ့နိုင်ငံရှင်တွေကိုအောက်မှာတွားနေတဲ့ကျွန်တော်တို့ရဲ့ညီလာခံဖြစ်တဲ့အတွက်ဒါကျွန်တော်တို့လေးမားဆက်လာတဲ့ဒီနောက်ကျွန်တော်တို့ဒီအာမေချက်ရှိတဲ့ဟာတွေကျွန်တော်ပြောရပါတယ်။ဒီနေ့လကောင်းပဲကျွန်တော်တို့ဒီအမျိုးသားရှင်နိုင်ငံရှင်တွေကိုဆွေးနွေးပြီးမှကျွန်တော်တို့ဒီပြည်တော်စုကြီးဆိုင်ရာအောက်တော့ဖြစ်တယ်။နောက်တိုင်းသားတစ်စုံလုံးကျွန်တော်တို့ဒီအခုခေတ်ကြီးလုံထားတဲ့အသက်ရှင်နိုင်ငံရှင်တွေမျိုးကြီးလောက်ပြီးမှအမျိုးသားရှင်ဘာပေါ်လေဒါဒီလုတ်ပြီးမှယူသွားမှဖြစ်တယ်မလို့ဒီကနေ့အမေသားရှင်မလုံနိုင်သေးတဲ့ဖွဲ့စည်းတွေကတော့များရှိပါတယ်ဖွဲ့ရှိဖွဲ့မှာတော့မှအမေသားရှင်နိုင်ငံချင်းချင်းမလုတ်သေးနဲ့ကျွန်တော်တို့ဒီ UPC မှာဆွေးခံမယ်ချမယ်ဆိုတာဒါ CA လာကြောင်းနဲ့ lunch ပေါ်နေတဲ့အနေနဲ့ရှိတယ်လို့ကျွန်တော်သုံးသပ်ရပါတယ်
ဒါအပြင် NCA စာချုပ်မှာပါရှိတဲ့တရားဝင်နိုင်ငံရေးပါတီအလုံးပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးညီလာခံတိုက်ခွင့်ရှိရမယ်ဆိုပေမဲ့လည်းအနိုင်ရပါတီတွေသာတက်ရောက်ခွင့်ရှိတဲ့အတွက်လမ်းကြောင်းနဲ့လွှဲနေတယ်လို့ကုစင်ဂျုံကဆက်ပြောပါတယ်
ဒီတော့ကျွန်တော်တို့နိုင်ငံရေးပါတီအလုံးမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီအလုံးပါဝင်ရမှာဖြစ်တယ်လို့ကျွန်တော်တို့အဲ့ဒီအနိုင်ရပါတီတွေနိုင်ငံရှင်တွေဒီမှာပါဝင်ခန့်တဲ့အတွက်ဒါဟာလည်း NCA လမ်းကြောင်းနဲ့လေချော်သွားတယ်ချစ်ဖြစ်တယ်လို့လည်းကျွန်တော်ပြောလို့ရပါတယ
် PBSC ရဲ့ထိပ်တီးခေါင်းဆောင်စည်းဝေးမှာ NCA ပါဝင်နိုင်ငံရေးမှူးပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကော်မတီတရားကိုဖွဲ့စည်းထားတယ်လို့ပူးစင်ကျုံးကဆိုပါတယ်
ကျွန်တော်တို့ဒီ NCA အကောင့်ပြန်ဖော်မိဆိုင်ရာပြန်လည်တုံ့ပြန်တဲ့နေရာမှာတော်တော်လေးကိုကျွန်တော်တို့ဒီပြန်လည် review လုပ်ရမယ့်ကိစ္စတွေရှိပါတယ်ဒါကြောင့်ကျွန်တော်တစ်စုံလုံးကို review လုပ်ရအောင်ကျွန်တော်တို့ new site လုပ်ရတဲ့အဆင့်ချင်းကိုပြန်လည်တုံ့ပြန်ခြင်းနဲ့ပြန်လည်ပြုပြင်ခြင်းဆိုင်ရာအလုပ်အခွင့်အရေးကိုကျွန်တော်ဖွင့်ပါတယ်
ဒီကော်မတီကိုငင်းချမ်းရေးလုပ်ငန်းစဉ်အစစ်အစစ်ကိုပြန်လည်သုံးသပ်ခြင်းနဲ့ပြန်လည်ပြုပြင်ပြောင်းလဲခြင်းတာဝန်ယူဆောင်ရွက်ရေးအလုပ်အဖွဲ့လို့မည်ပေးထားပြီးဒီအဖွဲ့ကို UPDGC ဒုက္ခပတူစောကွယ်သူဝင်ဦးဆောင်ပြီးတော့ဖွဲ့ဝင်20ဦးနဲ့ဖွဲ့စည်းခဲ့တယ်လို့ဇူလိုင်လ20ရက်နေ့မှာစတင်ခေါင်းတဲ့ပေါ်သွားမှာဖြစ်ပါတယ်ဒီကနေ့မှာလည်း PPSC ဖွဲ့ဝင်တွေရဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကိုလှုပ်ဆောင်နေပါတယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ငန်းကော်မတီစည်းဝေးတွေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်ညီလာခံကျင်းပခဲ့တဲ့အခင်းချင်းစိန်ခေါ်မှုတွေပါဝင်ငြိမ်းချမ်းရေးဖြစ်စဉ်တစ်ခုလုံးရဲ့အားနည်းချက်အားသာချက်တွေကိုပြန်လည်ဆွေးနွေးသုံးသပ်ခဲ့ကြပြီးအချက်18ချက်ကိုသဘောတူချမှတ်ခဲ့ကြတာပါ PBSC အနေနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြည်လည်သိမ်းမြတ်ရေးကိုရှေ့ရှုပြီးတော့NCA ကောင်စီဖော်မှုလုပ်ငန်းစဉ်မှတစ်ဆင့်တွေ့ဆုံဆွေးနွေးရေးနီလန်းနဲ့ညှိနှိုင်းဆွေးနွေးဖြေရှားပြီးတိုင်းနာပြည်သူတွေလှူလာတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်သွားမယ်ဆိုပြီးဇူလိုင်လ2ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ PBSC အဖွဲ့ထဲမှာ NCA လက်မှတ်ရေးသူသားတဲ့ကရမျိုးသားစည်းရုံး KNU ရှမ်းပြည်ပြည်နယ်သူဆောင်ရေးကောင်စီRCSSSC မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီတပ်ဦးABFDF ၊ရခိုင်ပြည်လူမျိုးရေးပါတီALB၊ကရင်မျိုးရာစီယုံငင်းချမ်းရေးကောင်စီKNLPC၊ပို့မျိုးရာလူမျိုးရေးဖွဲ့ချုပ်PNLO၊ချင်းမျိုးရာတပ်ဦးစီအမ်ရဲ့ဒီမိုကရေစီအကျိုးပြုကိစ္စမတော်DGP ဖွဲ့ရဲ့ထိပ်ပိုင်းကောင်ဆောင်တွေနဲ့စုဖွဲ့ထားပါတယ်ခင်ဗျာ။
နိုင်ငံအင်ဒီယာတော်ရပါရှင်ဖီယိုအင်းနမပိုင်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အိန္ဒိယမြန်မာနယ်စပ်မှာခိုးအောင်းနေတဲ့ကတဲ့တပုံတွေတင်ပြဆက်ရအောင်ပါအိန္ဒိယမြန်မာနယ်စပ်စကိုင်းဒေသကြီးတမူးမြို့နယ်အတွင်းခိုးအောင်းနေတဲ့အိန္ဒိယအစိုးရကိုဆန့်ကျင်နေတဲ့ကတဲ့လက်နက်ကိုင်ဖွဲ့တွေရှင်းလင်းရေးနဲ့ပတ်သက်လို့အမျိုးရာလွှတ်တော်မှမေး ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
တဲ့လက်နက်ကိုင်အဖွဲ့တွေဟာ1990ခုနှစ်နောက်ပိုင်းကစတင်ပြီးကိုအောင်လှူရှားလာကြောင်းစကိုင်းတိုင်းဒေသကြီးအမှတ်9မဲဆန္ဒနယ်ကမြို့သားလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်လက်ကမြို့သားလွတ်တော်အစည်းအဝေးမှာဒီကနေ့ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်ဒီလိုခူအောင်လာခဲ့တဲ့နောက်နေဆက်ဖြတ်ကျော်ပြီးအိန္ဒိယအစိုးရတပ်နဲ့ပြိုင်ဘက်လက်နက်ကင်တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တယ်လို့2000ခုနှစ်အတွင်းမှာလက်နက်1000ကျော်နဲ့ခရမ်းမီးကြောက်အများအပြားသိမ်းဆီးရမိပြီး2009ခုနှစ်မှာလက်နက်တူလောင်ထားတဲ့နေအိမ်မီးလောင်လို့ခရမ်းမီးကြောက်တွေပေါက်ကွဲလာကြောင်းပြည်သူတအူးထိခိုက်ခဲ့ကြောင်းနဲ့တမူးမျိုးအတွင်းမှာလုံခြံတပ်ဖြတ်တာတွေလည်းရှိခဲ့ကြောင်းထက်သွင်းပြောဆိုခဲ့ပါတယ်ဒီလိုအခြေအနေကြောင့်ကတဲ့လက်နက်ကင်ဖွဲ့တွေကိုရှင်းလင်းရေးနဲ့ပတ်သက်ပြီးအခုလိုမေးမြန်းတင်ပြခဲ့ပါတယ်
ကတဲ့ဘုံလေးနဲ့ဆက်ဆက်ပတ်သက်နေတဲ့ပြစ်ခတ်တပ်ဖြတ်မှုပေါက်ကွဲမှုတွေကြောင့်ဒေသခံပြည်သူတွေရဲ့ဘဝလုံခြုံရေးအစိုးရကဆောင်ရွက်မပေးနိုင်ဘူးလို့ပြည်သူတွေခံစားနေရပါတယ်ကျွန်တော်တို့တမှုဒေသခံပြည်သူတွေရဲ့အသက်ကိုဖက်နဲ့ထုတ်ထားရမလားမေးချင်ပါတယ်အစိုးရကပြည်သူတွေရဲ့အသက်အဝေးစီးစဉ်ကိုကာကွယ်စောင့်ရှောက်မဲ့တာဝန်ရှိနေပါတယ်ဒါကြောင့်တမှုမျိုးပေါ်မှာရှိတဲ့ကတဲ့ဘုံလေးအပြီးတိုင်ရှင်းလင်းဖယ်ရှားပေးဖို့အစီအစဉ်ရှိမရှိဥက္ကဋ္ဌကြီးမှတဆင့်လွတ်တော်တို့မေးများပါတယ်ခင်ဗျာ
ဒီမေးမြန်းချက်အပေါ်ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကပြန်လည်ဖြေကြားရမှာတမူးမျိုးနယ်အတွင်ပေါက်ကွဲမှုတွေဟာလက်လုံအတန်ပိုင်းတွေကြောင့်ဖြစ်ကြောင်းဒါဟာနှစ်နိုင်ငံနယ်စပ်ဒေသအတွင်ဖြစ်လေဖြစ်ထားရှိတဲ့အနေအထားဖြစ်ကြောင်းနဲ့တမရော်အနေနဲ့2008ခုနှစ်ကစတင်ပြီးလက်နက်ကင်ဝင်ရောက်မှု29ချိန်ကိုရှာဖွေဖော်ထုတ်ရှင်းလင်းခဲ့တယ်လို့နှစ်နိုင်ငံတမရော်အချင်းချင်းလုံခြုံရေးအဖွဲ့အချင်းချင်းပူးပေါင်းဆောင်ရွက်နေကြောင်းထည့်သွင်းပြောကြားပါတယ်နေဆက်ဒေသမှာလုံခြုံရေးဆောင်ရွက်ဖို့ဆိုရင်ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းလည်းဆက်လက်ပြောဆိုပါတယ်
။တမှုမျိုးနယ်အတွင်းနဲ့နေဆက်တလျှောက်ပင်တစ်ဖက်နိုင်ငံအခြေပြုအကြမ်းဖက်တောင်းကျသူများနဲ့နေဆက်ချွတ်ချောက်ဝင်ရောက်မှုမရှိစေရင်းနဲ့တမှုမျိုးနယ်အတွင်းခိုးအောင်လှုပ်ရှားမှုမရှိစေရတဲ့နေဆက်ကိတ်များမှလွဲပြီးနေဆက်မျိုးများပင်မတင်ငါပွဲများအားနေညစစ်ဆေးရန်ကိစ္စများသည့်အချိန်၄အချိန်ခါနှင့်အခြားကန့်သက်ချက်များစွာရှိနေပါလေ။သို့တော်လည်းတမရော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တို့ပူးပေါင်းပြီးနေဆက်မြို့များလုံခြုံရေးအတွက်အတက်နဲ့ဆုံးကြိုးပမ်းဆောင်ရွက်ရှိပါကြောင်းဒေသစွာရှင်းလင်းတင်ပြအပ်ပါတယ်
။ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဖြေကြားပြီးတဲ့နောက်မှာတမူးမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်လက်ကအခုလိုထပ်မံမေးခွန်းထုတ်ခဲ့ပါတဲ့
။ဒီသူတွေကရဲတပ်ဖွဲ့တွေကိုခရိုင်အုပ်ချုပ်ရေးမှုတွေကိုတရင်သွားပေးလို့သူတို့ကတုံ့ပြန်မှုမရှိခဲ့ဘူးဆိုရင်ဘယ်လိုဆောင်ရွက်မလဲဆိုတာသိချင်ပါတယ်။နောက်တစ်ချက်ဒီနေ့မနေ့9:15 မိနစ်မှာခဲစင်းဒေသခံပြည်သူတို့ကကျွန်တော်ကိုသတင်းပေးတာရှိပါတယ်။အဲ့ဒီခဲစင်းကျေးရွာဆိုတာတမူးမြို့နဲ့တမိုင်ပဲဝေးတဲ့ကျေးရွာဖြစ်ပါလေ။အဲ့ဒီခဲစင်းကျေးရွာမှာကတဲ့တဲ့ဘုံနေထိုင်တဲ့အိမ်ပေါင်း12အိမ်တိတိရှိပါတယ်။အဲ့ဒီမှာယောက်ျားမိန်းမခိုးလုံးနေထိုင်ခဲ့ကြတဲ့ကတဲ့တဲ့ဘုံတပ်ဖွဲ့ဝင်တွေ90နီးပါးရှိတယ်လို့ဒီနေ့မနေ့9:15မှာကျွန်တော်သတင်းပေးပို့ပါရစေ။အဲ့ဒီခဲစင်းကျေးရွာမှာနေထိုင်တဲ့ကတဲ့တဲ့ဘုံတွေကိုဘယ်လိုစီစဉ်ဆောင်ရွက်ဖယ်ရှားပေးမလဲဆိုတာဥက္ကဋ္ဌကြီးကနေတစ်ဆင့်တိရှိလို့မေးမြန်းပါပါခင်ဗျာ
ဒီထက်စင်မေးခွန်းကိုဒုတိယဝန်ကြီးဗိုလ်ချုပ်မြင့်ွယ်ကထပ်မံဖြေကြားရမှာအခုလိုပြောဆိုပါတယ
်တာဝန်ရှိတဲ့ပြည်ထောင်စုဝန်ကြီးဌာနနဲ့သူရဲတပ်ဖွဲ့နဲ့ကုလသမဂ္ဂမှာမနိုင်ငံရောဖြစ်လာတဲ့ခါမှာတပ်မတော်ဆစ်စင်နဲ့လုံခြုံရေးနိုင်ငံရေးစိုးမိုးရေးတပ်ကိုရေးယူဆောင်ရွက်ပေးတော့မှာဖြစ်ပါကြောင်းဒေသတော်ပြန်လည်ရှင်းလင်းဖြေကြားအပ်ပါတယ်
ဗိုလ်ချုပ်မြင့်ွယ်ကတမရော်မူဝါဒအနေနဲ့တစ်ဖက်နိုင်ငံအစိုးရကိုစန့်ကျင်နေသူတွေကိုလက်ခံမှာမဟုတ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်။အိန္ဒိယမြန်မာနယ်စပ်တမူးဒေသဟာကတဲ့လက်နက်ကိုင်အဖွဲ့တွေလာမကကူကီးနဲ့နာဂစတဲ့လက်နက်ကိုင်အဖွဲ့တွေလည်းအခြေပြုလှုပ်ရှားရဒေသဖြစ်ပြီးနှစ်နိုင်ငံဆွေးနွေးပွဲတွေမှာနယ်စပ်ဒေသလုံခြုံရေးဟာအဓိကဆွေးနွေးနေရတဲ့အကြောင်းကိစ္စရပ်လည်းဖြစ်ပါတယ်။
မြန်မာအိန္ဒိယနယ်စပ်မှာခုအောင်နေတဲ့ကတဲ့လက်နက်ကိုင်တပုံအရေးနဲ့ပတ်သက်လို့ကုမိုးစောကမေးမြန်းတင်ပြသွားတာပါရှင်။အခုတော့မြန်မာနိုင်ငံတွင်သတင်းမီဒီယာလိုလခွင့်ပေါ်အီးရဲတဘောသားကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာသတင်းထောက်တွင်တဲ့သတင်းမီဒီယာသမားတွေလက်သလုံးဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာရှိနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဥရောပတပ်ကအီယူကဒ ပြည်ရင်းပြပကဆိုရင်ပြင်သဘောထားတွေထွက်ပေါ်နေချိန်မှာပဲEUရဲ့ကြေညာချက်ကအခုလိုထွက်ပေါ်လာတာပါမှတ်ခင်ပြည်တွေကအပြည့်အစုံတင်ပြထားပါရဲ့ရှင်
Democracy ပြည်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေအနေနဲ့လွတ်လပ်စွာသတင်းရယူနိုင်တဲ့အခြေအနေပတ်ဝန်းကျင်တစ်ခုရှိဖို့အရေးကြီးတယ်လို့လက်တလောမှာသတင်းမီဒီယာသမားတွေဖန်ဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေဆက်ပြီးရှိနေတာကတော့ဆိုရင်စရာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU
ကိုစတဲ့ဖွဲ့ပြောခွင့်ရဒလရီရဲ့ချယ်ရကပြောပါတယ်။
တရားဥပဒေစုံမမှုမှာအခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖော်ဆောင်ရမှာလိုအပ်တဲ့အခြေခံအချက်တစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ9ရက်ကရှမ်းပြည်နယ်မြောက်ပိုင်းမှာတအားလက်နက်ကိုင်အဖွဲ့ TNLA ကဦးစီးကျင်းပါတဲ့မွေးရေးစေဝါတိုက်ဖက်ရေးနေအခမ်းအနားကိုသတင်းယူပြီးတော့ပြန်လာကြတဲ့ဒီမိုကရက်တစ်မြမအတန်တီဗီနဲ့အေရီသတင်းဌာနတွေကသတင်းတော်တအူးဖန်ဆီးခံရပြီးတော့မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရတာရှိတယ်လို့
တခြားသောဒီဖန်ဆီးခံထားရတဲ့ဓမ္မမုတ်တရားစွဲဆိုခံရတဲ့သတင်းမီဒီယာသမားတွေနဲ့အများပြားရှိနေတာပါ။ဒါကြောင့်လက်ရှိဆိုရလက်ထက်မှာသတင်းမီဒီယာတွေပို့ပြီးတော့ထိန်းချုပ်ခံလာနေရသလားဆိုတဲ့မေးခွန်းထုတ်မှုတွေနဲ့စိုးရိမ်မကင်းသဘောထားတွေလည်းထွက်ပေါ်နေတာပါ။မြန်မာနိုင်ငံမှာသတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူနိုင်အောင်အစိုးရကလိုအပ်တဲ့ဥပဒေအရအကာအကွယ်ပေးမှုတွေကိုဆောင်ရွက်
We therefore call on the government of Myanmar to provide the necessary legal protection for journalists to work
in media lo la khwin lo la chin na bahu wara re ha democracy ye atika cha de achet twe phit par de da chang tadin thama re ine ne phan si khan ya mu taya swae so khan ya mu re ne chain chaw khan ya mu re mishi be lo la swa loungan lou kan nai aw lo at de taya ubre ya aka query pe twa pho myanmar aso ya ko chuma ro taung so ba de
မြန်မာနိုင်ငံအနေနဲ့အရေးပါတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားထုတ်ဖော်ဆောင်နေတာမှာလိုအပ်တဲ့အကူအညီတွေကိုပေးသွားဖို့ EU ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကအစဉ်သင့်ရှိနေပါတယ်လို့လည်းဒီကနေ့ဇူလိုင်လ3ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာအစိုးရလက်ထက်သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုရန်ကုန်အမေရိကန်တာဝန်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဖမ်းဆီးခံသတင်းသမားတွေကိုပြန်လွှတ်ပေးဖို့ပြည်တွင်းပြည်ပကလူခွင့်အဖွဲ့တွေကလည်းတောင်းဆိုနေကြတာပါ။လက်ရှိမြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့တရားစွဲဆိုထားတဲ့အမှုပေါင်း64မှုရှိပြီးတော့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိပြီးတရားရင်ဆိုင်နေရတဲ့သတင်းသမား14ဦးရှိပါတယ်။အခုနောက်ဆုံးလောလောလတ်လတ်ဒီရှမ်းပြည်နယ်မှာတပ်မတော်ကဖမ်းဆီးတာကိုခံခဲ့ရတဲ့ DVB နဲ့ ARD သတင်းဌာနတွေကသတင်းတောက်3ဦးကတော့လက်ရှိသီဘောထောက်မှာချုပ်နှောင်ခံထားရပြီးပုံမှန်ဆက်ကွန်တက်မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရပြီးသူတို့ကိုဒီလ17ရက်နေ့မှာရုံးတင်စစ်ဆေးမယ်လို့လည်းသိရပါရရှင
်။မခင်ဖြူသေးပါရှင်။ POA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန် TVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ကြပါတယ်။ VOA ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ Line to Meter 2425တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ဇူလိုင်လ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အနုပညာလောကကစိတ်ဝင်စားစရာသတင်းတွေကိုစုစည်းထားတဲ့တက်တောင်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြမှာပါဒါအပြင်ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှကြားဖို့ရှိရတော့
ကျွန်တော်တို့တွေကြီးလာတဲ့အခါမှာကိုရိုးရရင်ချင်းမှုဟိုမမေ့အောင်ပေါ့လေမမေ့အောင်ဆိုပြီးတော့ဒီမြန်မာရင်ချင်းမှုအကသင်တန်းတို့မြန်မာရုပ်ရှင်ပွဲတို့ cultural performances တို့
American and Los Angeles မြို့ကမြန်မာ American ကိုရဲ့အဖွဲ့တီထောင်သူဦးအောင်မင်းနိုင်ကသူယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်လောင်ကစားငွေကြေးခွာချမှုအပဝင်လက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်တဲ့ဆိုရယ်တန်တရားတွေနဲ့တရုတ်နိုင်ငံမှာဖွင့်လှစ်ထားတဲ့မြန်မာနိုင်ငံသားတွေရဲ့ဗန်စင်တွေကိုတရုတ်အစိုးရကဂျွန်လလယ်ပိုင်းမှာပိတ်ပစ်ခဲ့ပြီးနောက်ဂျွန်လ23ရက်နေ့မှာအများစုကိုပြန်ဖွင့်ပေးလိုက်ပြီလို့တရုတ်မြန်မာနယ်စပ်မူဆဲမြို့မှာရှိတဲ့ကုန်တယ်တွေကပြောပါတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံသားပိုင်းဗန်စင်တွေကိုပိတ်ပစ်ခြင်းနောက်ဆက်တွဲအခြေအနေတွေကိုမူဆဲမြို့ဆန်ကုန်တယ်ကြီးများအသင်းရဲ့ပြန်ကြားရေးတာဝန်ခံဦးမင်းသိန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ကျွန်တော်ဆက်လေးရင်းနေမှာတကြည်ကျွန်တော်ဆက်လာရင်းနေမှာတကြည်ကျွန်တော်တို့ပြပနိုင်ငံသားတွေရဲ့တပြည့်ပါကျွန်တော်တို့ ABC ဗမာတွေ ABC ဗမာအနန္တားတဲ့အကောက်340ကျော်တော့အပိတ်ခံလိုက်ရတယ်ခင်ဗျာ340ကျော်တော့အပိတ်ခံရပြီလေနောက်တော့တစ်ခါသမန္တရွှေလူရာတွေတော့ကျွန်တော်တို့စီပါကူတာဝန်ကြီးတော်ကတာနီရတယ်ခွေးပြပါကိုကြီးကပဲသွားရင်းနဲ့စီပါကောင်ဆွေးဝင်တဲ့ဆွေးလူရာတွေတော့တစ်ခါကျွန်တော်တို့ဘူဆယ်မြို့မှာ23ရက်နေ့ရဂျွန်လ23ရက်နေ့မင်းဆရာရရနေကြဆက်မလာရသေးဘူးကျွန်တော်လူရနေရနဲ့ဆန္ဒဖော်ထုတ်တယ်ဒီကိစ္စတွေကြောင့်လည်းကျွန်တော်ဂျွန်လ23ရက်နေ့ညနေ 9:00 မိနစ်20မှာဒီအကောင့်342ခုတွေက290နဲ့6ခုဖွင့်ပေးလိုက်ပါတယ်342ခုမှာ54ခုပဲကျတယ်ဥစ္စာကဘူကဖွင့်ပေးတယ်ဥစ္စာက54ခုလည်းသူစီစစ်နေတာခင်ဗျာမကြခင်ဒါဖွင့်ပေးမယ်လို့တော့မျှော်လင့်ပါတယ်ကျွန်တော်တို့
သူကတော့လောလောဆယ်ပိတ်လိုက်တာကတော့ဆိုကြပါစို့ကျွန်တော်တို့ရေပွားအဖြစ်ကြည့်မယ်ဆိုရင်တော့တပတ်ပတ်ဝန်းကျင်လောက်ရှိတာပေါ့နော်ဟိုပတ်ဟိုဟု
တ်ကဲ့ဗျာ
ဟိုပိတ်လိုက်တဲ့အကာလာတိုင်းတော့အဲ့ဒီတော့တွင်မှာမြန်မာကုန်တွေဘက်ကဘလောက်ထိခိုက်ညံ့မှုများရှိသွားတယ်လို့ယူဆရပါလဲ
ကျွန်တော်ကပဲဆိုရင်ကျွန်တော်တို့ဇွန်လ16ရက်နေ့မနက်ကနေပြီးတော့ဇွန်လကဆက်လေးရက်နေ့လောက်ရှိတာလုံးဝချထိုင်သွားတယ်ကျွန်တော်တို့ဆန်ရောင်းဝယ်ပြောင်းရောင်းဝယ်ပဲရောင်းဝယ်နှမ်းရောင်းဝယ်ပြည်စားရောင်းဝယ်ရေလုံးကရောင်းဝယ်တင်နာရောင်းဝယ်တယ်လုံးဝချက်ဆိုင်တယ်လို့ဆိုပါတယ်60ရာခိုင်နှုန်းတော့ချက်ဆိုင်သွားတယ်60ရာခိုင်ဆိုတော့အများကြီးမျက်နှာမှုရှိတာပေါ့ဗျာကျွန်တော်တို့တွေ့မယ်ဆိုရင်ငွေမောက်လာကျွန်တော်တို့ခံမနိုင်ပါဘူ
း။ဟုတ်ဟုတ်
လုံးဝချက်လိုက်ရပါတယ်။ဘာနေကြမှုဒီနောက်ပိုင်းမှာလာကျွန်တော်တို့အခုလိုလုံမားလေးရပုံမှန်လက်ပတ်နိုင်လာပါခင်ဗျာ။အခုရှင်တွေကိုတင်ပြရမယ်ဆိုတော့ဒီသားကျွန်တော်လက်စားမှာတော့ပုံမှန်ရောင်းဝယ်တော့ပြတ်ဖြစ်နေတာဒီ။ဘာမှတော့ကျွန်တော်တို့ဟိုကျွန်တော်တိတ်ပြီးတော့ထူးရှားတော့တိတ်ပြီးဖြစ်ပေါ်လာလို့ရအောင်
ဟုတ်ကဲ့ခင်ဗျတရုတ်အစိုးရဘက်ကအကြောင်းပြတာကတော့ဒါဦးမင်းသိန်းကတော့ပို့တိမှာပါနေဆက်မှာနေတယ်ဆိုတော့လေဒါပေမဲ့သူကတချို့ဟိုငွေမဲခွာချတဲ့ကိစ္စတွေဒီလက်နက်ကင်အဖွဲ့အစည်းတွေလောင်းကစားကိစ္စတွေအကြောင်းသူကဒါမျိုးလုပ်ရတယ်ဆိုပြီးပြောတယ်ဆိုတော့အဲ့ဒီသူတို့ပြောတဲ့အကြောင်းပြချက်အပေါ်မှာဟောဒီကုန်တယ်တွေမူဆယ်မှာရှိတဲ့ကုန်တယ်တွေဘက်ကဒါမျိုးတရုတ်နယ်စပ်မှာရှိတဲ့ကုန်တယ်တွေဘက်ကဘယ်လိုအမြင်သဘောထားရှိကြလဲသူ
တို့ကပြောတာဒီချိန်ရှိတဲ့ကိစ္စကတော့ကျွန်တော်တို့ဟိုဆောင်စားသမားတွေကလောင်းစားတယ်။ရွှေမြူတားနဲ့ရှိပြီးတော့လောင်းစားတွေလုပ်ကြတယ်။ဒီကိစ္စအတွက်လည်းငွေကြေးပြမခေါ်တာလည်းရှိတယ်ပေါ့လေ။ငွေကြေးကဟိုလည်းကိစ္စတွေပတ်သက်ဆက်နွယ်နေတဲ့လူသူတို့ကဘာပိတ်တယ်ပြောတာပဲ။ဒါပေမဲ့ကျွန်တော်တို့ကုန်တယ်တွေကတော့အဆုံးများပါ။ဒီအဆုံးများတော့သူတို့ဘာမှမဆိုင်နေနဲ့ပိတ်ကြုတ်ပြီးပိတ်လိုက်တာသူတို့ကတော့ပြည်ကတည်းကတရုတ်ပြည်ကရုပ်ရည်ရတယ်သူတို့ကကာပါရအောင်ဆိုပြီးတော့ဒါပေမဲ့ပိတ်ကြုတ်ပြီးပိတ်လိုက်တာပိတ်ကြုတ်ပြီးလိုက်တယ်ပိတ်ကြုတ်ပြီးပိတ်လိုက်တဲ့ရှိမှာဒီအခြေအနေအများဆုံးအခြေအနေကျွန်တော်တို့ဘာပိတ်တယ်ဆိုတာဘာမှကလည်းမဟုတ်ဘူးပိတ်တာလည်း၄ခါ၆ခါဒီကတော့ကာလောက်ရှိတဲ့ပြေဟုတယ်ဒါပေမဲ့ဒီကြေးရများတယ်ဒီမြန်မာပြည်တော့အဲအများဆုံးပြ9ရောက်6ရောက်10ရောက်15ရောက်အဲရောက်နေဆိုတော့အများဆုံးကပိတ်တယ်အခုကကျွန်တော်တို့အလုပ်တက်ပါဆို1000လောက်မရှိတာခင်ဗျာပိတ်တာဆိုတော့ဒီလိုဒီပြရဒီလိုဒီမျိုးအောက်တွေတော့ကျက်တယ်ပါဆို1000လောက်ရှိပိတ်တာဟုတ်လားအဲ့ဒါပြောရမယ်ဆိုတော့ဒီလိုတော့ဒါ we may with you come out the movie by the budget out of the net. Young one looks on the budget out of the door. If you can't get a video, the budget has to go to pay out. But it was a thing, there's no wrong, they're not carrying out.
ดูเรื่องมีคนเยอะเลยแต่ไม่ว่าจะมีเรื่องอะไรเราไม่ติดหรือไม่โอเคคุณไปได้คุณไม่ต้องสอนอะไรเดี๋ยวกรมนี้เดี๋ยวมาปาร์ฮัลโหลคุณเดี๋ยวป้าว่าเดี๋ยวกรมนี้ป้าว่าเดี๋ยวต้องมาดีเดนป้าว่าเดี๋ยวกรมต้องมาดีเดนคุณปาร์เดี๋ยวบีเดี๋ยวกรมว่าจะเชื่อจะรับปาร์เลยอันนั้นก็จะทำอะไรก็ไม่ได้ดีเราไม่ไปได้ก็สุดท้ายว่าดูตรงตัวเดียวกันเนี่ยตัวตายแล้วล่ะดามวยเนี่ยเดี๋ยวสุดท้ายก็เรื่องก็ต้องดูส่
ตัวนี้เนี่ยทุกอย่างเราไม่ต้องไปไหนเลยไม่ไปไหนเลยเราไม่รู้จะเนี่ยสัตว์อะไรดูดีมุ้ยสีวันนั้นสัตว์อะไรดูดูนั่นมุ้ยสีวันนี้นี่พวกเราจะเนี่ยนี่พวกสุ่มเชี่ยพวกนี้ชิบะเชี่ยพวกนี้ยานี่จะปูสุ่ยเอาเต็มยาดีตัวมาเชี่ยพวกนี้ไปได้ที่สามตัวนี้กูจะเอาไปไหนตัวมาปูสุ่ยเอาเต็มยาดีตัวมาเชี่ยพวกนี้ยานี่จะปูสุ่ยเอาเต็มยาดีตัวมาเชี่ยพวกนี้ยานี่จะปูสุ่ยเอาเต็มยาดีตัวมาเชี่ยพวกนี้ยาน Mongolia
nezaka ne biro di nyama nezaka ti go dua afet pila abo na kusa la abo.
Eh nyama nezaka bjo, uliyo ki bila nezaka me pala, jina ro Mongolia nezaka me pala, afet no kia me pala, agulo agulo, uta panga no chai na ne kulo chai kuwa.
Nezama go aku kongte iya ro leshi time soi no umite ni sada biro le time soi no poma pia biro lepa ne bi sura da bola kanya.
Okay.
ပေါ်မှာလည်းပတ်နေတာကလည်းငွေကြီးရအောင်ဆိုပေါ်မှာလည်းပတ်နေတာဒါပေမဲ့လူတွေကလည်းနည်းနည်းဒီတရုတ်ဘာတွေတော့နည်းနည်းစိုးရိမ်နေတာပေါ့စိုးရိမ်တစ်ချင်းချင်းချင်းတဲ့ဟိုတပည့်ဝိရိယတွေတော့လုပ်နေကြတာပေါ့အခုတပြေးပြေးနဲ့မြန်မာပြည်ထဲမှာပြောင်းလဲလာတဲ့ဗန်စနစ်အရာကိုဘာမှပဲကိုပို့ပြီးတော့ကုန်တယ်တွေကအားထားလာတဲ့အနေထားများရှိဘူးပြောင်းလဲမှုအနေထားကဘယ်လိုရှိနိုင်တယ်လဲဟိုဘယ
ဒီတော့စီဝိုင်းတမကျွန်တော်စီဝိုင်းဒီတမတွေတတိအားပကူကသလောက်ပါတယ်အောက်ရှိလောက်ပဲဘယ်လိုလွှဲတာတော့ဘာလို့လောက်ကြတာလဲဘယ်လိုလဲဆိုတော့ဒေသတွေသာဆိုတော့ဒီမှာမူးဆဲမှာပမာဝေးရရှားပါတယ်ခင်ဗျာပမာဝေးတဲ့အမှတ်တော့ပမာနဲ့တည်းပြီးတော့အမကူတဲ့ပါတာပါတယ်ခင်ဗျာအဲ့ဒီတော့ထူးရှားတော့ပြောင်းပြဲထူးရှားတော့မပြောင်းလဲဘူးခင်ဗျာပကူကြပါအောင်ကျွန်တော်စီဝိုင်းပါအောင်ကျွန်တော်စီဝို
ချက်တွေများလို့တယ်ဘာလို့ဆိုတော့ဟိုသူများနိုင်ငံမှာတွားဖွင့်နေဆိုတော့အထောက်ထားတွေပြဘယ်လိုအထောက်ထားတွေပြရလဲခင်ဗျအ
ဲနံပါတ်1ကျွန်တော်တို့နိုင်ငံကူလက်မှတ်ပြတယ်နိုင်ငံကူလက်မှတ်ဟာနံပါတ်2ကျွန်တော်မှတ်ပုံတယ်ဆိုတော့နိုင်ငံမှတ်ပုံတယ်ပြရတယ်ပြီးလို့ရှိရင်ကျွန်တော်တို့ရှင်းပြမှာရှိတယ်ကျွန်တော်တို့ရှင်းပြစေစကားတစ်ခုမှာတွားပြီးတော့ဒါကိုကျွန်တော်တို့ဟိုဘာသာပြန်ဆောင်ပြီးလုပ်ရတယ်ဘာသာပြန်ဆောင်ရဘာသာပြန်ဆောင်ရကိုကျွန်တော်တို့ပြောမှုတရားအောင်တော်ပြီးလို့ရှိရင်တော့ဘာမှကျွန်တော်တို့ပေါ့ပြလို့ရပါတယ်ဒီကတဲ့ဆက်ကြတော့မရှိတော့
။နောက်ငွေအထုပ်အသွင်းကပါဗျာ။ဒါလိုလေကူကူအထုပ်အသွင်းလုပ်လို့ရသလား
။ဒီလိုပြောတော့ဇူလိုင်လရဲ့ဒီလရဆောက်ပြီးတော့ပုံစံသားမှလို့ပြောတယ်ဗျာ။ဇွန်ဆက်ငါမတိုင်ဘူးကျွန်တော်တို့ငွေအကောင့်တွေမပိတ်ခင်းနဲ့ဖြစ်တော့။ငွေအတွင်းကဘလောက်ကျွန်းကျွန်းရလဲ။ဒါပေမဲ့ထုတ်ပဲဆိုရင်တော့တို့ကပြန်မထုတ်ပြီးတယ်။အဲကိုတေပြေငွေကိုတေ900တော့ပဲထုတ်ပြီးတယ်။ဒါချင်းရချူပြောရတယ်။ဒါနေချင်းထုတ်ပဲဆိုရင်တော့တို့က900ထုတ်ပြီးတယ်။ငွေသွင်းတာတော့ကျွန်းကျွန်းရတယ်။ဟိုဇွန်ဆက်ငါမတိုင်ဘူးဖြစ်ပါသတ်လာတော့ဝိုင်းပါတော့ဒီဘက်မှာချစ်တယ်ဆိုပြောတယ
်ကုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုအပတ်စဉ်တင်လာတဲ့ညပိုင်းနဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တိုင်းမှာပုံမှန်ထုတ်လင်းပေးနေပါတယ်အခုတော့မနေ့ပြန်အင်္ဂါနေ့ညတိုင်းရဲ့လေးလိုင်းအစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရုရှားနိုင်ငံအင်းကြီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကင်ရေးခက်ခဲလာပါတယ်အင်းကြီးချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပြီးနေပါလဲ ဘာရီဆောင်ရပြီးနိုင်ဖို့အတွက်အလုံသမားတွေဘက်ကရောမျှော်လင့်နေပါလေအခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပအဝင်ဆွေးနွေးမေးမြန်းလိုသူတွေ VUE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးဖို့ထားလို့လည်းရပါတယ်အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးဖို့ထားနိုင်ပါတယ် VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြေမြန်ကြမယ်သွားရှိတကူကျူးစွာပါခင
်ဗျာ VOA American အသံရဲ့တရက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့တရင်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါTV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နောက်ဆိုရင်သူတို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကတဆင့် online ပေါ်ကနေထုတ်လွှင့်လာကြလိမ့်မယ်လို့ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကပြောလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကတဆင့်ကြည့်နိုင်အောင်ဝန်ဆောင်မှုပေးနေတဲ့ Netflix ရဲ့ CEO ကို AP သတင်းဌာနကတည်တံ့တွေ့ဆုံမေးမြန်းစင်မှာသူကအဲ့ဒီလိုပြောခဲ့တာပါ။မိုဘိုင်းလက်ကင်ဖုန်းတွေနဲ့ TV လုပ်ငန်းတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဘာတွေအပြည့်အစုံပြောထားသလဲဆိုတာကိုမဆူမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်။အေယာမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပါပဲလေ။နောက်ဆိုလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလန်းတွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရဲ့
။ဒါဆိုရင်တော့ကျွန်တော်ခင့်မိသွားပြီပေါ့မဆူမြတ်မွန်က။အခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗျ
။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆိုင်ရာအကြီးဆုံးညီလာခံကြီးသိတယ်မလား။အဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေ။သူ့ကို AP သတင်းဌာနကတီးသန့်တွေးဆပြီးတော့မှဒီအနာဂတ်မိုဘိုင်းဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်။အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ
့။ You know mobile phones are just getting better and better.And first they were just for communication.
မိုဘိုင်းလက်ကင်ဖုန်းတွေကပိုပိုပြီးတော့ကောင်းလာကြပါတယ်။အစကဆက်သွယ်ဖို့အတွက်ပဲသုံးခဲ့ကြပါမယ်။နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်။အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီ။ကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလံတွေတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်။ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ်။ data သုံးစည်းတွေကျလာတယ်ဆိုတော့ပိုပြီးကောင်းလာဖို့ပဲရှိပါတယ်။
မိုဘိုင်းဖုန်းတွေကကိုသွားလီရအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုစစ်ကူးပေါက်လာလို့ကြည့်ကျင်တယ်ဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်ပြန်မှုတွေကိုအင်တာနက်ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေကအင်တာနက်ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ဗီဒီယိုတွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းတော်များများကသူတို့ရဲ့အစီအစဉ်တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့နောက်ဆုံးရှင် TV အစီအစဉ်တွေကိုလေတိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့အင်တာနက် online ပေါ်ကနေထုတ်လွှင့်ဖို့လုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ
။ American ကဒီ internet နဲ့ cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည့်လေကိုသားညုံဦးရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ smart TV တို့ tablet computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် app တွေဖန်တီးလုပ်ထားပေးတယ်လေကျွန်တော်ဆိုလဲတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုယ်သုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မို့လားမသိမှမလား
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဆလန်နဲ့အဟောင်းတွေကြည့်နိုင်မယ်အားကစားအစီအစဉ်လေးဆိုရင်လည်းအင်မတန်ကြည်လင်ပြတ်သားတဲ့ 4K အရေသွေးနဲ့ကူအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်သံလွှင့်လုပ်ငန်းတွေက 4K အရေသွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်လေးကိုမပြပါဘူးဒါပေမဲ့တခြားကုမ္ပဏီတွေကလုလာကြပါလိမ့်မယ်တိတ်ကောင်းတဲ့ရုပ်သံအရေသွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ်
ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြည်လာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းကမှခုလိုပြောပါတယ်
You know what I find is people will watch movies on a mobile screen because they can be broken up they can watch some of it on the way to work another part on the way home
ကျွန်တော်ဘာသာတွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည်လာကြမှာပဲဘာလို့လဲဆိုတော့အပိုင်းခွဲကြည့်နိုင်ကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်အလုပ်ပြန်မှာကျန်တာကိုဆက်ကြည့်လို့ရတယ်လေကျွန်တော်တို့ရဲ့ Netflix ပေးတဲ့တွေကတော့ခက်တူတူဗီဒီယိုတွေကြည့်ကျင်ကြပုံတိတ်မတွေ့ရပါဘူး YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ဗီဒီယိုတွေကြည့်နိုင်အောင်လုပ်ထားပါတယ်ဗီဒီယိုခက်တူတူကြည့်ကျင်သူတွေအတွက်အဆင်ပြေတာပေါ့ဗျာကျွန်တော်တို့ကတော့အချင်းကြကြကြည့်ရတဲ့ရုပ်ရှင်ကားတို့ဇလန်တွဲတို့ကြည့်ကျင်ကြတဲ့သူမျိုးတွေပိုဖြစ်ပါလိမ့်မယ
် Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ Netflix ကိုလာစင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကဘာလုံးမှာ93တန်းကျော်ရှိပါတယ
် Internet ပေါ်ကနေပြီးတော့ရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေကမှရှေ့ပြေးနေတဲ့ထိတ်တန်း online ရုပ်သံလေးလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ
သူတို့အနေနဲ့ဒီတစ်ကမ္ဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တည်ထက်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
ဒီကမ္ဘာလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့တဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုຫນွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်။ဒီထက်ပိုပြီးတော့လည်းလုပ်သွားခြင်းမရယ်တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကတ်တုန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ်
။ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်လတ်ပဲအော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆိမမွေ
ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပြည်သက်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါတယ်အဲ့ဒီပြည်သက်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်
မဆုံမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသည်မှာအစီအစဉ်ဖြစ်ပါတယ် POA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကကသတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီဘယ်သူနဲ့လက်ထပ်သွားခဲ့ပါပြီလဲပြီးတော့တိတ်ကိုနာမည်ကြီးတဲ့ Kardashian မြမတွေကနှစ်ယောက်ဖြစ်တဲ့ Kendall Jenner နဲ့ Kylie Jenner တို့ဘာကြောင့်များတောင်းပန်ခဲ့ရတာပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ကွာကျော်ဘောလုံးသမား Lionel Messi ဟာသူ့ရဲ့ချစ်သူ Antonella Roccozzo နဲ့ဇွန်လ30ရက်နေ့မှာလက်ထပ်လိုက်ကြပါတယ်။သူတို့နှစ်ယောက်ဟာစပိန်နိုင်ငံဘာစီလိုနာမြို့မှာအတူနေကြတာဖြစ်ပေမဲ့သူတို့ရဲ့မင်္ဂလာပွဲကိုတော့ဇာတိမြို့ဖြစ်တဲ့ Argentina နိုင်ငံ Rosario မြို့မှာကျင်းပတာဖြစ်ပါတယ်။ဒါကြောင့်မို့ Rosario မြို့ကနေကလည်းဒီမင်္ဂလာပွဲအတွက်အဆိပ်လှုပ်ရှားနေခဲ့ကြတာပါ။မက်ဆီရဲ့မင်္ဂလာဆောင်အခမ်းအနားကို Rosario မြို့လယ်မှာကျင်းပပြီးတော့ဧည့်သည်260လောက်ဖိတ်ကြားခဲ့ပါတယ်။ဘာစီလိုနာအသင်းကကစားပေါ်တွေတော်တော်များများနဲ့မက်ဆီရဲ့မင်္ဂလာပွဲကိုတက်ရောက်တာတွေ့ရပါတယ်။ဘာစီလိုနာအသင်းကကစားပေါ်တွေတော်တော်များများနဲ့မက်ဆီရဲ့မင်္ဂလာပွဲကိုတက်ရောက်ကြပါတယ်။မက်ဆီနဲ့ Antonella Roccozzo တို့မှာအသက်5နှစ်အရွယ်တီယာဂိုနဲ့တစ်နှစ်အရွယ်မက်တီယိုဆိုတဲ့သားနှစ်ယောက်ရှိပါတယ်ရှင်။ Oh yeah, oh yeah, oh yeah. Reality TV နာမည်ကြီးဖြစ်တဲ့ Kendall Jenner နဲ့ Kylie Jenner တို့နှစ်ယောက် ဒီဂီတအကြောင်းမော်တွေကိုတောင်းပန်ခဲ့ရပါတယ်သူတို့ကနာမည်ကြီးဂီတအဖွဲ့ရဲ့အစိုးရတွေဖြစ်တဲ့ The Doors, Pink Floyd, Ozzy Osbourne ပြီးတော့တက်ခံရတဲ့ rapper Tupac Shakur နဲ့ Notorious B.I.G. တို့ရဲ့ Dead Bone မျက်နှာတွေနေရာမှာသူတို့မျက်နှာတွေအစားထိုးရိုက်နေပြီးတော့ T-shirt အင်ကြီးတွေကိုထုတ်လို့ရောင်းချတာဖြစ်ပါတယ်အဲ့ဒီ T-shirt တွေကအစည်းလဲကြီးတာပါအဲ့ဒီ T-shirt တွေရောင်းပြီးတော့နောက်တနေ့မှာပဲတစ်ထည့်ကို$125နဲ့ရောင်းချတဲ့သူတို့ရဲ့အင်ကြီးတွေကိုဈေးကွက်ကနေပြီးတော့ပြန်ဖယ်ခဲ့ရပါတယ်ရှင်အမေရိကန်ဂီတအဖွဲ့ဖြစ်တဲ့ Foo Fighters အဖွဲ့ဟာပိုလန်နိုင်ငံကအကြီးဆုံးဂီတအဖွဲ့တော်ကျင်းပတဲ့ Garnier ကမ်းခြေမျိုးကိုရောက်ရှိနေပြီးတော့ Opener 2017လို့နာမည်ပေးထားတဲ့အဲ့ဒီဂီတပွဲတော်မှာဒုတိယနေ့ကပါဝင်ဖျော်ဖြေခဲ့ပါတယ်။အဲ့ဒီမတိုင်ခင်သတင်းပတ်ကုန်ရက်တွေမှာတော့ British နိုင်ငံက Glastonbury ဂီတပွဲတော်မှာတွားရောက်ဖျော်ဖြေခဲ့ပြီးတော့သူတို့ရဲ့နာမည်ကျော်သချင်းတွေဖြစ်တဲ့ Hero တို့ Learn to Fly တို့နဲ့ဖြော်ပြခဲ့ပြီးတော့သူတို့ကို The Kills အဖွဲ့က Alison Hawkes ကလာပြီးတော့အဖြစ်ပူအောင်ဖြော်ပြသွားခဲ့ပါတယ်။ကျင်းပလာတာ16နှစ်မြောက်ခဲ့ပြီဖြစ်တဲ့ Opener ဂီတပွဲတော်ဟာ British နိုင်ငံက Glastonbury ပွဲတော်လို့ဖြစ်ဖို့ရည်ရွယ်ထားပြီးတော့နာမည်ကြီးဂီတအဖွဲ့တွေဖြစ်တဲ့ The Devil X တို့ Foo Fighters တို့ Slime တို့အပြင် OSTK တို့ Taco Hemingway တို့လိုမျိုး Polish အဖွဲ့တွေလည်းပါဝင်ပြီးတော့ဖြော်ပြပါတယ်။လေးရတာကျင်းပတဲ့ Opener 2017မှာစုစုပေါင်းဂီတအဖွဲ့နဲ့တအူးချင်းဖြော်ပြမှု69ခုဖြောပြေသွားပြီးတော့ Garnier မျိုးအပြင်ကလေရင်ငယ်တွေဆင်းတက်နိုင်တဲ့ကိုစာကိုဝါကွင်းပြင်ကျဲမှာဆင်းမြင့်၅ခုနဲ့ကျင်းပတာပါ။အရင်နှစ်တွေကတော့ Blur တို့နောက်ပြီး Arctic Monkeys တို့ Drake Rihanna တို့ပါလာရောက်ပြီးတော့ဖြောပြပူပါတယ်ရှင်။စနဂေါနိုင်ငံမှာ Dhaka Fashion သတင်းပတ်ကိုပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ကျင်းပခဲ့ပြီးတော့ဒီ Fashion Show ကအာဖရိကတိုင်းနိုင်ငံတွေရဲ့တက်တန်းအရင်ဆုံး Fashion Show ဖြစ်ပါတယ်။အာဖရိကတလွားကထိတ်တန်း Fashion Designer တွေပါဝင်ပြီးတော့ပြသခဲ့ကြပါတယ်။စနဂေါ၊ကင်မရွန်၊ကွန်ဂို၊ဂါဘွန်နဲ့ကီနီပဆောင်နိုင်ငံတွေကဒီဇိုင်နာ12ဦးတို့သူတို့ရဲ့လက်ရာတွေကိုပါဝင်ပြသခဲ့ပါတယ်။ဒီပွဲတော်ရဲ့လက်မှတ်ရောင်းချတဲ့ဈေးကတော့ American Dollar $25 လောက်ကျပါတယ်။စနဂေါနိုင်ငံကဒီဇိုင်နာ5ဦးပါပါဝင်ပြတာတဲ့ဒီ Fashion Show ကိုလူငယ်တွေအထူးစိတ်ဝင်စားလာရောက်ခဲ့ကြပါလိမ့်ရှင်။
နောက်ပညာလောကကတည်င်းတူတူထွားတွေကိုမအေးသနာကျော်ကစူးစီးတင်ပြသွားတာပါရှင်အခုတော့တည်င်းပတ်စင်ကနာနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ Los Angeles မြို့ကမြန်မာ American ကွန်ရက်အဖွဲ့တည်ထောင်သူတဦးဖြစ်တဲ့ဦးအောင်မင်းနိုင်ပါကိုယုံကြည်တယ်ဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်တော်တို့မြန်မာ American ကွန်ရက်များအစီအစဉ်ကိုလုပ်ခဲ့တဲ့20006ခုနှစ်ပေါ့လေလုံခဲ့တဲ့အခုဆိုရင်ဒါ7နှစ်ကျော်ကတည်ထောင်လာတာပါဒီကယ်လီဖိုးနီးယားမှာတော့အမေရိကန်မှာတော့ဟိုကယ်လီဖိုးနီးယားတိုင်းအမေရိကန်မှာတော့မြန်မာအများဆုံးပေါ့လေကျွန်တော်တို့တမန်ချက်အရာဆိုရင်တော့လူ8000လောက် 8000 ကျော်လောက်ဒီကယ်လီဖိုးနီးယားမှာနေပါတယ်ကျွန်တော်လော့စ်အိန်ဂျလိစ်နီးတဝိုင်းမှာဆိုလဲ4000ကျော်လောက်နေပါတယ်ကျွန်တော်ကတော့ဟိုပေါ့ဒီဟို first လာဒီနိုင်ငံမှာပြောရင်တော့ first generation မြန်မာလို့ပြောရင်တော့မြန်မာတွေကတော့ second generation ပေါ့လေကျွန်တော်ဗီဗာတွေက1984တွေကကျွန်တော်မိအားထွက်လာတယ်ဆိုတော့အဲ့ဒါနဲ့ကျွန်တော်ဒီမှာကြောင်းနေပါလိပြီးပြီးတော့ကျွန်တော်အဓိကတည်ထောင်နေတဲ့အဓိကတော့တည်ထောင်လာတဲ့ဟာတော့မြန်မာရိုးရာယဉ်ကျေးမှုပေါ့လေဟိုကျွန်တော်တို့ဒီငငယ်လေးနဲ့ရောက်လာတဲ့မြန်မာတွေဟိုပြီးတော့ဒါမှမဟုတ်ဒီမှာမွေးတဲ့မြန်မာတွေပေါ့လေကျွန်တော်တို့တွေကြီးလာတဲ့အခါမှာကိုရိုးရာယဉ်ကျေးမှုဟိုမမေ့အောင်ပေါ့လေမမေ့အောင်ဆိုပြီးတော့ဒီမြန်မာယဉ်ကျေးမှုအကသင်တန်းတို့မြန်မာရုပ်ရှင်ပွဲတို့ cultural performances တို့ဟုတ်တယ်ရည်ရွယ်ပြီးတော့တည်ထောင်ခဲ့ပါတယ်ပထမအစဆိုတော့လောကတော့ခက်တာပေါ့အင်မတန်ကြိုးစားပါတယ်ဒီကိုယ့်ရဲ့ community မှာလဲဒါလွန်ခဲ့တဲ့7နှစ်ဆိုတာကစဉ်းစားကြည့်မြန်မာပြည်တော်မှဒါအရင်ဆိုးရခက်ပဲရှိသေးတယ်ဆိုတော့ဒီအထူးသဖြင့်ကိုကဟိုဘာသာရေးလို့နိုင်ငံရေးလို့လောက်တာမဟုတ်တာမှန်လို့နည်းနည်းလေးဒီတို့ရဲ့ဒီ mindset ကဒီကျွန်တော်တို့ရဲ့ဒီကျွန်တော်ရဲ့ mission statement ကိုဟိုနည်းနည်းလေးဟိုဘယ်လိုပြောမလဲစိတ်နေတော့ဆိုတော့ဖြစ်နိုင်ပါမလားပေါ့လေပြီးတော့နောက်တစ်ခုကလည်းအရင်တော့ဆိုရင်လည်းကျွန်တော်တို့ဒီမှာကြီးပြင်းရောက်လာတဲ့အခါမှာလည်းမမေးတယ်ပေါ့နိဘယ်ကလာလဲဆိုကျွန်တော်တို့ကဘာမှမလာလဲဆိုတောင်းတောင်းဘူးမှမသိကြအောင်ဆိုတော့ဒီ wall map မှာလည်း exposure လည်းနေတယ်ဒီမှာရောက်တဲ့မြန်မာတွေကလည်းအရင်တော့ကိုယ့်အကူတီးတန်းနေကြတယ် ဆိုတော့ဘာမှဆိုရင်တို့ကရှောက်ပြောကြတယ်ဗောနော်ဘမူဒါကလာတာလားဟိုဘာမှဆိုတာကအိုင်လန်လားမေးကြတယ်ဗောလေဆိုတော့သိမသိကြအောင်ဆိုတော့အဲ့ဒါလည်းပါတယ်ဗောလေကျွန်တော်အတင်းတီထောင်တာကကျွန်တော်ကဟို awareness ဗောလေဆိုတော့အဲ့လိုလုံးရင်းနေပြီအခုဆိုရင်ကျွန်တော်တို့ရုပ်ရှင်ပြပွဲဒီမှာပြတာအမေရိကမှာဟိုမြန်မာရုပ်ရှင်ကားတွေဗောလေဆိုတော့နောက်ပိုင်းတော့လည်းဒီမြန်မာပြည်မှာပွင့်သွားတဲ့အခါကျတော့ documentary တွေလာပြီးရိုက်ကြတယ်မြန်မာပြည်မှာလည်း documentary ကသင်တန်းကျောင်းတွေရှိကြတယ်ဆိုတော့ကျွန်တော်ပြတာ10နှစ်ရှိပြီပြီးတော့ကျွန်တော်ဒီမှာမြန်မာအခသင်တန်းကျောင်းကိုလည်းဖွင့်လာတာဟို4နှစ်လောက်ရှိပြီလွန်ခဲ့တဲ့9နှစ်ကမြန်မာအစိုးရပွင့်သွားပြီးတော့ဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းကျွန်တော်တွားပြီးတော့ဒီကြီးမူကြီးဌာနဝန်ကြီးနဲ့တွေ့ပြီးတော့ကျွန်တော်ဒီမြန်မာပြည်ကနေဒီတကယ်တော်တဲ့ဆရာမကြီးတွေခေါ်ခြင်းနဲ့ကျွန်တော်တို့အတင်းနဲ့ကုန်ကြစည်းနဲ့ကျွန်တော်ခေါ်ပြီးတော့ကျွန်တော်ဟိုနေဖို့ထိုင်ဖို့ကျွန်တော်အိမ်မှာပဲစီစဉ်မိမယ်အကုန်လုံးဆိုပြီးကျွန်တော်တို့ကဟိုဖိတ်ခေါ်ခဲ့တယ်မြန်မာပြည်ကနေနာမည်ကြီးတဲ့ဟိုဆရာမကြီးနူးနူးစိန်နူးနူးခင်ပေါ့နော်တို့တွေကအရင်တော့အာဆီယံစီးကိန်းမှာတကယ်ကိုတင်ပေးတဲ့ဆရာမကြီးတွေပေါ့လေနည်းနည်းသက်တိုက်လာပြီးတော့ဒီမှာကလေးတွေကိုလည်းတင်ပေးတယ်ပြီးတော့နောက်ပိုင်းကျွန်တော်တစ်နှစ်ပတ်လုံးဒီမြန်မာရိုးရာယဉ်ကျေးမှု performance တွေကိုလည်းเนาะတချို့ ASEAN ပွဲတို့မှာခေါ်တဲ့ခါမှာလည်းကျွန်တော်တို့ကသွားကနိုင်ခဲ့တာပေါ့လေနောက်တစ်ခုကကောင်စီဝင်ချုပ်ရုံပေါ့လေအဲဒီမှာပထမအဆုံးချိန်ဖွင့်ဖို့အတွက်ဟိုဒီ Washington DC မှာဟိုနှုတ်ဟို initiate လုပ်ခဲ့တယ် 2015 May လာနေပြီးတော့စပြီးတော့ဒီမှာလည်းဟိုကောင်စီဝင်ချုပ်ရုံဖွင့်ခဲ့တယ်အဲ့ဒါကြီးကျွန်တော်အများကြီးမြန်မာလူမျိုးအတွက်ပေါ့လေမြန်မာပြည်အတွက်ဟိုတက်နိုင်ပြီပဲကူညီခဲ့တယ်ဟိုကလည်းတိမဟုတ်ဘူးကိုကလည်းနာမည်ကြီးတဲ့လူမဟုတ်ပေမဲ့လည်းမြန်မာပြည်ဒီမိုကရေစီတောင်းလဲမှုမှာကိုတက်တဲ့ပညာလေးတက်ကနေပြီးတော့ပဲကျွန်တော်ကတော့ဒါတက်နိုင်တဲ့ကူညီပေးခဲ့တာပေါ့နော်ဟိုဂျော့ဂျ်ကနေဒီပြောသလိုပဲပေါ့နော်ဆိုရကဘာကူညီမလဲပြင်မှုမဲ့ထိုင်ဆောင်နေလို့မရဘူးပေါ့လေကိုကတက်နိုင်တဲ့ကူညီမှလာရင်ဒါကဘယ်နိုင်ငံမှဆိုတိုးတက်တာဆိုတာအဲ့ဒါလေးပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစီ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ။တောသားရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00အထိလိုင်းထိုမီတာ30နဲ့58တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းအောင်ကပြောပြပေးပါဦး။
နောက်ပံဇူလိုင်လ4ရက်နေ့မှာကြာရောက်မဲ့လွတ်လပ်ရေးနေ့အခမ်းအနားကျင်းပဖို့အမေရိကန်ပြည်အောင်စုတဝမ်းမျိုးကြီးတွေမှာပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲအများပြည်သူပေးအနေနဲ့ခင်ရှင်လုံခြုံရေးတပ်ဖွဲ့တွေကဆောင်ရွက်နေပါတယ်။နယူးယောက်မြို့ကအကြီးဆုံးမီးရှို့မီးပန်းပစ်ပေါက်တာကိုတော့လူ3,000ကျော်ကြီးယူမယ်လို့ခန့်မှန်းထားပြီးဝါရှင်တန် DC ကလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေမီးပန်းပစ်လွတ်ပွဲတွေကိုလည်းလူတွေသိမ်းတဲ့ချီတက်ရောက်ဆင်နွှဲကြည့်ရှုကြမယ်လို့ခန့်မှန်းထားပါတယ်။ဒီလိုအခမ်းအနားကျင်းပနေစဉ်အတွင်းလုံခြုံရေးစိုးရိမ်ရလောက်တဲ့အနေအထားမျိုးမတွေ့ထားဘူးလို့အနာပိုင်းတွေကပြောကြပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမဟာမိတ်ဥရောပသုံးနိုင်ငံဖြစ်တဲ့ဂျာမနီပြင်သစ်အီတလီခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောမယ်လို့ဆိုပါရယ်ဂျာမနီနိုင်ငံဟမ်ဘတ်ကမှာဒီသတင်းနှစ်ပတ်နောက်ပိုင်းကျင်းပမယ့်ကမ္ဘာခေါင်းဆောင်တွေရဲ့စီးပွားရေးဆိုင်ရာထိပ်သီးညီလာခံတက်ရောက်ဖို့ခရီးမစတင်ခင်မှာအခုလိုစကားပြောမယ်အကြောင်းတိတာမှရေးသားထားပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတရုတ်သမ္မတရှီကျင်းပင်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရိုနဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးရမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်ဖြစ်လာတဲ့ချင်းချောက်မှုတွေအကြောင်းဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကမြောက်ကိုရီးယားရဲ့ပယ်ရင်နဲ့ဒုံးကျည်အစီအစဉ်ရဲ့ချင်းချောက်မှုကိုအလေးပေးဆွေးနွေးပြီးကိုရီးယားကျွမ်းကျွယ်နျူကလ িয়ার ကင်းရှင်းရေးပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးလုံးရဲ့ပိုင်းဖက်ချက်တွေကိုထပ်ပြီးတော့အခိုင်အမာပြောဆိုခဲ့ကြပါတယ်။စီးရနိုင်ငံမျိုးတော်မှာတနင်္ဂနွေနေ့ကအသေးခံကာဗွန်ခွဲတိုက်ခိုက်မှုကြောင့်လူ၁၈ဦးထက်မနည်းသေဆုံးပြီးတရားစင်လောက်တရားရသွားတယ်လို့စီးရနိုင်ငံပိုင်သတင်းဌာနနဲ့ဗြိတိန်ခြေဆိုင်စီးရလူခွင့်ဆောင်ကြည့်အဖွဲ့ကပြောပါရခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကမခင်ဖြူတွဲဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rikas ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါသရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.